တရုတ်နိုင်ငံလည်းပဲဝူဟန်မြို့မှာပြန့်နှံ့ဖြစ်ပေါ်နေတဲ့ဗိုင်းရပ်စ်ပိုးဥတည်မျိုးအမေရိကန်ပြည်ထောင်စုမှာပထမဆုံးကူးစက်ခံရတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကအင်္ဂါနေ့မှာပြောပါတယ်အတက်ကျူတန်းကြောင့်ဆိုင်ရာဗိုင်းရပ်စ်ပိုးပြန့်နှံ့ဖြစ်ပေါ်နေတဲ့ဒေသကနေပြီးခဲ့တဲ့သတင်းဘက်ကပြန်လာတဲ့ဝါရှင်တန်ပြည်နယ်ဒေသခံတို့ကစီအတော်မျိုးနာမှာစီရင်တင်ထားရတယ်လို့ပြောတဲ့အကြောင်း EP သတင်းတပုတ်မှာဖော်ပြထားပါတယ်ဆိုဟိုမစ်ခရိုင်မှာနေထိုင်သူလို့ပဲပြောထားတဲ့အသက်30ကျော်ကျန်မျိုးသားဟာအချိန်လေးကောင်းပြီးစေဘဝတန်းတွေဒါမှမဟုတ်အများပြည်သူတွေအန်ဒရယ်ရှိတယ်လို့မသတ်မှတ်တဲ့အကြောင်းကျမကြီးတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်လူထုအတွက်ဗိုင်းရပ်စ်ပိုးကြောင့်အန်ဒရယ်ဖြစ်လာနိုင်ခြင်းဟာသိပ်ကိုနည်းပါတယ်လို့ကျမကြီးတာဝန်ရှိသူတွေကအလေးနဲ့ပြောထားပါတယ်။တရုတ်ပြည်မှာဒီဗိုင်းရပ်စ်ပိုးကူးစက်ခံထားရသူပေါင်း300လောက်ရှိနေပြီးသေဆုံးသူ6ဦးရှိသွားပါပြီ။ဗိုင်းရပ်စ်ပိုးကူးစက်ခံရသူဟာချောင်းဆိုးတာ၊အဖျားတက်တာ၊အသက်ရှူတာခက်ခဲတာနဲ့နမိုးနီးယားအဆုတ်အောင်ရောဂါတွေခံစားရနိုင်ပါတယ်။ဒီနိုင်ငံကြီးမှာပါယောဂကပိုကူးဆက်မှုတွေအခြေထိုင်းဂျပန်တောင်ကိုရီးယားနဲ့ထိုင်ဝမ်တို့ကပြောထားပြီးအခုအမေရိကန်မှာပါလာတာပါ။ကမ္ဘာတော်ကလေဆိပ်တွေမှာဒီနိုင်ငံကဝင်လာတဲ့ကြီးတွေကိုဗိုင်းရပ်စ်ပိုကူးဆက်ခံထားရတဲ့လက္ခဏာတွေရှိနေရှိစမ်းသပ်စစ်ဆေးရတွေကိုလည်းတိုးမြှင့်လှုပ်ဆောင်နေကြပါတယ်။